င်ဂျင်နီယာဘူမိဗေဒပညာရှင်တယောက်အနေနဲ့ပေါ့နော်မြန်မာနိုင်ငံကငရင်နဲ့ပတ်သက်ပြီးတော့သုံးသပ်ပြဆွေးနွေးပါတယ်အခုဆိုလောလောဆယ်မှာဆိုရင်တူရကီမှာငရင်လှုပ်သွားပါတယ်ဒီဒေတာဟာငရင်အနေနဲ့လှုပ်ခတ်နေကြဒေတာမလို့လူတွေကပြင်ဆင်ထားရတယ်အခုအသေးပြောက်ကဆိုရင်4,000ကျော်သွားပါတယ်ဆိုတော့မြန်မာနိုင်ငံမှာလည်းဒီလိုပဲပေါ့နော်ဒီငရင်ကြံခံရနိုင်တဲ့ငရင်အများဆုံးလှုပ်တဲ့ဒေတာဆိုပြီးမြန်မာနိုင်ငံလည်းသတ်မှတ်ထားပါတယ်ဆိုတော့ဒီလိုနေရာမျိုးမှာရောဒီလိုမျိုးတူရကီလိုမျိုးကျုံလာနိုင်ရလားဒီလိုငရင်လှုပ်နိုင်ခြေရှိပါသလားအဲ့ဒါကိုပြောကြပါဦး
ဟုတ်ကဲ့ပါဗျလူရင်းတူရှင်းပြရင်လှုပ်နိုင်တယ်လို့ပဲကျွန်တော်ဖြေမှာပါဘာဖြစ်လို့လဲဆိုတော့မြန်မာပြည်မှာအင်အားကြီးမားတဲ့ငလျင်တွေလှုပ်ခဲ့ဘူးတယ်ဆိုတဲ့တာရကတွေရှိပါတယ်ဒါနဲ့မကပါဘူးမြန်မာနိုင်ငံကြီးငလျင်စုံကြတဲ့အဲ L pipe bed ထဲမှာပါဝင်နေပါတယ
်ဆိုတော့ဒီမြန်မာနိုင်ငံကပေါ့နော်ဒီငလျင်လှုပ်နိုင်တဲ့ L pipe ရဲ့ဝင်ထဲမှာကြတယ်ဆိုတော့ဟိုစိုးရင်စရာအခြေအနေဘယ်လောက်များရှိပါလဲ
L pipe bed ထဲမှာရှိတဲ့နိုင်ငံတွေဒေသတွေကတော့ငရင်မကြခဏလှုပ်တာဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့ Richter scale 9.9 ဆိုတဲ့ငရင်မျိုးကမြန်မာပြည်မှာအရင်တော့လှုပ်ခဲ့တဲ့အချိန်တွေရပေါ့ record လုပ်ထားတဲ့နော်အဲကျွန်တော်ကြည့်လိုက်တဲ့အခါကျတော့ဒီလိုကြီးမားတဲ့ငရင်တွေက12နှစ်တခါလောက်တော့လှုပ်တတ်တယ်ဆိုတော့အဲ့တော့ဒါအင်တာဆိုးရင်ကြာကောင်းတာပေါ့12နှစ်လောက်ကြာမှဒီတူရကီ earthquake နဲ့ swine engine တူညီလောက်တဲ့ငလျင်က7နှစ်တကြိမ်လောက်လှုပ်နိုင်တယ်ဆိုတဲ့သဘောမျိုးမှာသွားသက်ရောက်နေပါတယ်ခင်ဗျ။ဟု
တ်ကဲ့ဒီအခုငလျင်လှုပ်သွားတဲ့ဟိုတူရကီမှာဆိုလို့ရှင်ဒီက Syria နဲ့နေဆက် data မှာဖြစ်ပါတယ်။ဒီမြို့အလေကြီးလည်းမကြပါဘူး။ဒါပေမဲ့လှုပ်သွားတဲ့နေရာမြို့နဲ့နီးပါတယ်။ဆိုတော့ဒီလိုမျိုးမှာလှုပ်သွားတဲ့အခါမှာလူအသေးပြောက်တွေပုံများပါတယ်။ဆိုတော့မြန်မာနိုင်ငံမှာရောဒီလိုငလျင်လှုပ်နိုင်ရင်ဘယ်လိုမျိုးနေရာမျိုးမှာအဲ့ဒီကောင်းကောင်းထားဖို့လိုပါလေ
ဆိုတော့မြန်မာနိုင်ငံရဲ့ဒီအဓိကငလျင်လှုပ်တဲ့ကျော်ပေါ့နော်ကျွန်တော်ရှမ်းပြည်ဘက်မှာရှိရဲနောက်တစ်ခါကျွန်တော်တို့စကိုင်းပြည်ကြီးပေါ့နော်စကိုင်းပြည်ကြီးကသူကဘာနဲ့တိုက်ရိုက်ဆက်ဆံနေလဲဆိုတော့ကျွန်တော်တို့ plate tectonic theory ဆိုခေါ်တာပေါ့နော်အဲ့တော့ကမ္ဘာရဲ့မြေလောအောက်မှာကြောက်ချက်အလွှာချက်ကြီးတွေရှိတယ်လို့ရှင်တော့အဲ့ဒီကြောက်ချက်ကြီးတွေကကိုရွေ့လျားနေတယ်အဲ့ဒီရွေ့လျားတဲ့အခါကျတော့ပုတ်တိုင်မှုဖြစ်တယ်ပုတ်တိုင်မှုဖြစ်တဲ့အခါကျတော့ပြည့်ရည်ဖြစ်တယ်အဲ့ဒီရွေလျားမှုကြောင့်ဘာဖြစ်လဲဆိုတော့သူကငလျင်ကိုဖြစ်ပေါ်စေတယ်ပေါ့နော်ငလျင်ကိုဖြစ်ပေါ်စေအဲ့ဒီငလျင်ဖြစ်ပေါ်စေတဲ့စကိုင်းပြောက်ရီတချို့ကြည့်ရလို့ရှိရင် ARV မြစ်ချောင်းတချောင်းတိုင်းပေါ့နော်ကျွန်တော်တို့ကချင်ပြည်နယ်ထိတက်သွားတာတွေ့ရပါလိမ့်မယ်ဆိုတော့မြန်မာနိုင်ငံမှာလှုပ်ခဲ့တဲ့ငလျင်တွေကြည့်လိုက်မယ်ဆိုလို့ရှိရင်လည်းမြန်မာပြည်ကမြို့ကြီးတွေပေါ့နော်ဥမာပဲခူးတို့ရန်ကုန်တို့ကျွန်တော်တို့အခုနေပြည်တော်ပါဝင်ပေါ့မန္တလေးဤစကိုင်းမြစ်ကြီးနားမြန်မာနိုင်ငံရဲ့လူဦးရေထူထပ်တဲ့မြို့ကြီးတွေဟိုဒီပြည့်ရွေကြီးဖြတ်သွားတယ်ဆိုတော့ဒီပြည့်ရွေကြီးကအဓိကငလျင်ကိုလှုပ်စီနိုင်တဲ့နေရာဖြစ်တဲ့အတွက်ကြောင့်လူဦးရေထူထပ်တဲ့နေရာတွေမှာဖြစ်မဲ့ငလျင်ကြီးလူတွေကိုတေဖို့အတွက်အခွင့်အရေးပိုရှိတယ်လို့ပဲဒီဘူးကပြောဆိုရမှာပေါ့ခင်ဗျအဲ့တော့အသေးပြောက်တွေများမယ်ကျွန်တော်တို့အပျက်စီးတွေများမယ်အဆောက်အဦတွေပျက်စီးမယ်ဥပမာဆိုတော့ရေကာတာတွေရှင်ရေကာတာတွေကျွန်တော်တို့ကျိုးပေါက်သွားနိုင်တယ်ပျက်စီးသွားနိုင်တယ်အဆောက်အဦတွေရှင်အဆောက်အဦတွေပျက်သွားနိုင်အဲ့တော့ကျွန်တော်တို့ဆောက်ထားတဲ့အဆောက်အဦတွေကအထက်မြင့်တွေများလာလေပိုကြောက်စရာကောင်းလာလေသို့တော့အထက်မြင့်တိုင်းကြောက်စရာကောင်းတယ်ဒီလိုတော့ပြောလို့မရဘူးခင်ဗျအဲ့တော့ဒီငလျင်တန်းခံနိုင်တဲ့အနေအထားဖြစ်အောင်ဆောက်ထားတဲ့အဆောက်အဦတွေဆိုလို့ရှိရင်တော့အတိုင်းအတာတစ်ခုဒီခံနိုင်ရှိမှာပေါ့အထူးသဖြင့်ကျွန်တော်မှရှိတဲ့အဆောက်အဦတွေဆိုအထက်မြင့်အဆောက်အဦတွေဖြစ်တဲ့ငလျင်တန်းကောင်းကောင်းခံနိုင်တယ်သို့တော့တူရကီမှာရှိတဲ့အဆောက်အဦတွေဒီငလျင်တန်းကိုခံနိုင်အောင်ဆောက်ပင်ဆောက်ထားညာတော့လေဒါမှမဟုတ်ရှင်အဲ့ဒီလိုစောက်ထားတဲ့အဆောက်အဦတွေဒီပိုရှေ့ကြတဲ့အဆောက်အဦဆိုငလင်းတန်းခံနိုင်အောင်စောက်ထားတာဖြစ်မှာမဟုတ်ဘူး။နောက်ကြတဲ့အဆောက်အဦတွေကြတော့လေငလင်းတန်းခံနိုင်အောင်စောက်ထားတာဖြစ်ကောင်းဖြစ်မယ်။သို့တော်လည်းပဲအဲ့ဒီမှာစောက်တဲ့ကမ္ပဏီစီရဲ့ဟလာဒီဝင်းနေမော်နခုံမှုဒေတာခုံမှုတွေကြောင့်မလို့ပျက်စီးတာတွေလည်းဖြစ်ကောင်းဖြစ်နိုင်ပါမယ်ခင်ဗျ။
ငငယ်ရဲ့ပြင်းအားနဲ့ပတ်သက်ပြီးတော့ပေါ့နော်။ဆောစောမြန်မာနိုင်ငံလိုနေရာမျိုးမှာပြင်းအား9ကြော်ကြော်နဲ့ဒီနောက်12နှစ်မှာတစ်ကြိမ်လှုပ်နိုင်တယ်ဆိုတော့ဒီပြင်းရနဲ့ပတ်သက်ပြီးတော့အများမျက်စီတည်းမြင်အောင်ပြောပြပေးပါပါမယ်။အခုဒီတူရကီမှာလှုပ်သွားတဲ့ငရင်ရဲ့ပြင်းအားနဲ့ဒီမြန်မာနိုင်ငံမှာလှုပ်နေဆိုလို့ရှိရင်ဖြစ်လာနိုင်တဲ့ပြင်းအားပေါ့။ဘလောက်များပြင်းထန်နိုင်ပါလဲ။အဲ့ဒါပြောပြပေးပ
ါ။ဟုတ်ကဲ့ပါဗျ။အဲ့ဒီငလျင်ကိုတိုင်းတာတဲ့နေရာမှာသူကတိုင်းတာမှုတွေအမျိုးမျိုးရှိပါတယ်။အဲ့ဒီမှာကျွန်တော်တို့သုံးတဲ့ scale ပေါ့နော်။3မျိုး3စားတော့အကျမ်းမြင့်ပေါ့။အမှန်တော့3မျိုး3စားတော့မကပါဘူး။သို့တော်လည်းပဲအကျမ်းမြင့်ကျွန်တော်တို့တည်ထားတာက Markley scale ဆိုတာရဲ့Richter scale ဆိုတာရဲ့နောက်က movement magnitude scale ဆိုတာရေပေါ့နော်ဆိုပြီးတော့၃မျိုး၃သာတိုင်းတာပါတယ်အဲ့ဒီထဲမှာထင်သာမြင်မြင်သာရှိတဲ့ scale ကတော့ Richter scale ပဲဖြစ်ပါတယ်ဆိုတော့ဒါကြောင့်မလို့ကျွန်တော်တို့သတင်းတွေပါဒီမှာဖော်ပြလို့ရှိရင်တခြား scale တွေအကြောင်းကျွန်တော်တို့သိမတွေ့ရပါဘူး Richter scale ဘယ်လောက်ရှိတဲ့ငလျင်လှုပ်သွားတယ်လို့ပဲပြောပါတယ်ဆိုတော့ဒါကိုမျက်စိနဲ့ပေါ်လာအောင်ကျွန်တော်ဖော်ပြရလို့ရှိရင်ဥပမာအဖြစ် Richter scale 5ပေါ့နော်5ရှိတဲ့ငလျင်လှုပ်သွားလို့ရှိရင်အဲ့ဒီငလျင်ပြင်းကဘယ်လောက်နဲ့သွားညီလဲဆိုတော့ကျွန်တော်တို့ဟီရိုရှိမားကိုချသွားတဲ့အနုမြုပ်ပုံပေါ့ little boy လို့ခေါ်တဲ့အနုမြုပ်ပုံညနှလုံးစာလောက်ရှိတယ်အချမ်းမြင်ပေါ့နော်တော့ 1.9 နဲ့ဆို2နီးပါးပေါ့နှလုံးစာလောက်ရှိတယ်သို့တော့ကျွန်တော်တို့မျက်စိနဲ့မြင်နေတာကဘာလဲဆိုတော့ဒီငလျင်ပြင်းအားဒီ Richter scale 5နဲ့6 4နဲ့5စသဖြင့်တမှတ်တက်သွားတိုင်းတက်သွားတိုင်းအစက32စပိုကြီးလာတယ်ဆိုတာကိုသဘောပေါက်မှုလို့ရတယ်အဲ့တော့ခုနပြောတဲ့ Richter scale 5မှာဒီငလျင်ဒီအမျိုးဘုံနှလုံးနဲ့ညီတဲ့အားဒီ Richter scale 6ကြတဲ့အခါကျတော့64လုံးလောက်နဲ့တွားညီပါတယ်အဲ့ဒီအားမှာတဆင့်တက်လိုက်လို့ Richter scale 9ဆိုလို့ရှိရင်ဘယ်လောက်နဲ့တွားညီမလဲဆိုတော့1988လုံးဖောက်တာနဲ့တွားညီမယ်အဲ့ဒီ little boy အမျိုးဘုံ1988လုံးဖောက်တာနဲ့တွားညီမယ်ခုနှစ်ကနေ8တက်လိုက်တဲ့အခါကျတော့ဘယ်လောက်တောင်ကွာသွားပြီလဲဆိုတော့အဲ့ဒီအမျိုးဘုံမှာ63,125လုံးဖောက်တာနဲ့တွားညီမယ်ဆိုတော့ Richter scale 8နာကတ်နေတဲ့ဒီမီလီယံဒီဘလောက်တောင်ကြီးမားတဲ့ပျက်စီးမှုဖြစ်စေနိုင်လဲဆိုတာမျက်စိတဲ့ပုံဖော်ကြည့်လို့ရပါတယ
်ဒေါက်တာချစ်ကိုပေါ့ငလျင်လှုပ်တဲ့ဘိုးချက်တင်ရင်လည်းအပျက်စီးကပိုးပြီးများနိုင်တယ်လို့ပြောပါတယ်ဒါကြောင့်မြစ်ဆုံလုံးငရင်တိမ်ဖြစ်ပွားရာဇုံထဲမှာကျနေတဲ့နေရာမျိုးအတွက်တော့အစ်ကြီးကြီးထားဖို့လို့ရဆိုတော့ကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့နေပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံရအောင်